နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကအပြစ်မရှိကြောင်းစင်ချက်နဲ့လွတ်မြောက်ခဲ့တဲ့ Ivory Coast သမ္မတဟောင်း Laurent Gbagbo ကိုဘယ်ဂျီယံနိုင်ငံကလက်ခံဖို့သဘောတူလိုက်ပါတယ်။ ICC ကသူ့ကိုချွင်းချက်နဲ့လွှတ်ပေးခဲ့တာဖြစ်တဲ့သမ္မတဟောင်းအနေနဲ့သူ့ကိုလက်ခံတဲ့နိုင်ငံမှသာနေထိုင်ရမှာဖြစ်ပါတယ်။နောက်သူ့အမှုကြောင့်နဲ့သက်ဆိုင်တဲ့မျက်မြင်သက်သေတွေနဲ့ဆက်သွယ်ခွင့်မပြုသလိုအမှုအကြောင်းကိုလည်းထုတ်ဖော်ပြောဆိုခွင့်မရှိပါဘူး။အပြစ်မရှိကြောင်းစင်ကြက်ချမှတ်ခံခဲ့ရတဲ့ Laurent Gbagbo ကိုချွင်းချက်နဲ့လွှတ်တဲ့ကိစ္စကဥပဒေနဲ့မကိုက်ညီဘူးဆိုပြီးသူ့ရဲ့ရှင်းနေကရှောက်လဲခဲ့ပေမဲ့လို့မအောင်မြင်ခဲ့ပါဘူး။နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာတရားစီရင်ရေးကိုထောက်ခံတဲ့လုပ်ငန်းစဉ်အရ Gbagbo ကိုဘယ်ဂျီယံကလက်ခံတာဖြစ်တဲ့အကြောင်းလဲအစိုးရပြောခွင့်ရကားလက်ခထေးကပြောပါတယ်Gbagbo နဲ့နောက်သူ့နဲ့အမှုတွဲဖြစ်တဲ့ Chabel Godi တို့ကိုလူသားမျိုးနွယ်အပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုမကျူးလွန်ကြောင်းဇန်နဝါရီလ15ရက်နေ့က ICC ကအမိန့်ချမှတ်ခဲ့ပေမဲ့သူတို့ကိုလက်ခံတဲ့နိုင်ငံမရမချင်းလွှတ်မပေးဘူးလို့ပြောဆိုထားတာပါ Ivory Coast နိုင်ငံမှာ2010နဲ့2011ခုနှစ်အတွင်းလူပေါင်း3000လောက်တေချေခဲ့ရတဲ့ရွေးကောက်ပွဲနဲ့ဆက်ဆက်တဲ့အကြမ်းဖက်မှုတွေမှာဒီပုံကိုယ်တွေပတ်သက်မှုရှိတဲ့အကြောင်းထင်းထင်းရှားရှားတက်တည်မပြနိုင်ဘူးလို့တရားသူကြီးတွေကပြောဆိုခဲ့တာပါ။တရားလိုရှိနေတဲ့ဘက်ကတော့အယူခံတင်ဖို့စီစဉ်နေကြပါတယ်ရှင်။